ကချင်ပြည်နယ်ဝိုင်းမော်ကံပိုက်တီလန်းစတုံးမြို့နယ်ခွဲအင်းဝံရန်ရွာနာကစစ်ကောင်စီရဲ့တပ်စခန်းကိုဩဂုတ်လ2ရက်နေ့အစောပိုင်းမှာကချင်လူမျိုးရေးတပ်ဖွဲ့ KIA ကတိုက်ခိုက်သိမ်းယူခဲ့ပါတယ်။ဒီလိုသိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ကအင်အားဖြည့်တင်းတာတွေရှိနေပြီးတိုက်ပွဲထပ်ဖြစ်မှာကိုစိုးရိမ်တာကြောင့်ဒေသခံပြည်သူတွေဟာဒီစတုံးဘက်ကိုလည်းတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငင်းချမ်းကပြောပြမှာပါရှင်။
ဝိုင်းမော်မြို့နယ်အတွင်းပြီးခဲ့တဲ့လာဇန်းပိုင်းကစတင်ပြီးစီရေးတင်းမာခဲ့သလိုဇူလိုင်လ10ရက်နေ့မှာတော့ဝါရှောင်အနီးကနန်ဇော်ရံမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါအခုဩဂုတ်လ2ရက်နေ့မနက်8နာရီပိုင်းလောက်မှာတော့ဝိုင်းမော်မြို့နယ်စတုံးမြို့နယ်ကွဲအတွင်းကစစ်ကောင်စီရဲ့တပ်စခန်းကို KIA ကသိမ်းယူလိုက်ကြောင်းဒေသခံတူက VOA ကိုပြောပါတယ်မင
်းရဖြစ်တဲ့နေရာကဥဝန်ကုန်းလို့ခေါ်တယ်ဥဝန်ကုန်းဆိုတာဥဝန်ကုန်းပေါ့နော်ခစ်တက်ကအမှရှိတယ်အဲ့ဒါကိုပြရတယ်ကလာတင်ရရတော့ဘလာထလာရတယ်ခဏရတော့စစ်ကားလို့ဒီနေ့စစ်ကိုကြံရလာတယ်ဒီတော့အခုတော့မှဖြစ်နေတယ်ကြားတာ
တိုက်ပွဲဖြစ်ပွားရအနည်းကအင်ဝမ်းရွာကရွာသားတွေဟာစစ်ကောင်စီတပ်ဘက်ကစစ်ကူတွေရောက်လာတဲ့နောက်တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်ပြီးစတုံးမျိုးဘက်ကိုတင်းရှောင်သွားကြောင်းလည်းပြောပါတယ
်အခုဖြစ်နေတဲ့နေရာကတော့ဥဝမ်းရံပေါ့အခုအဲ့မှာရှိတဲ့ရွာသူရွာသားတွေကအလုံးကထောင်နေကြတာအခုစတုံးဘက်ကအကုန်လုံးရှောင်သွားရဆိုသူကတော့အများကြီးတော့မရှိပါဘူးအင်းဆရာတော့50%တော့ရှိနေတယ
်အင်ဝမ်းရံစခန်းကနေ KIA ကစစ်လက်နက်ပစ္စည်းတွေတင်းစီးခဲ့တာရှိကြောင်းနဲ့ဩဂုတ်လ2ရက်နေ့ညနေပိုင်းမှာတော့တိုက်ပွဲမှာဒဏ်ရာရတဲ့စစ်ကောင်စီတပ်ကဒုတက်ရင်မှုတအူသေဆုံးသွားကြောင်းလည်းပြောပါရယ်ကချင်သတင်းဌာနတစ်ခုဖြစ်တဲ့ The 74 Media သတင်းဌာနကတော့2ရက်နေ့ညနေပိုင်းမှာစစ်ကူလာတဲ့ကားနှစ်စီးကို KIA ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဒုတက်ရင်မှုအပါအဝင်10ဦးခန့်သေဆုံးခဲ့ကြောင်းဖော်ပြထားပါရယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်မှု KIA ပြန်ကြားရေးတာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့သလိုတိုက်ပွဲအတွင်းထိခိုက်သေးဆုံးမှုစီးရင်ကိုတော့တီးခြားအတည်ပြုနိုင်တာမရှိပါဘူးဇူလိုင်လ28ရက်နေ့ကလည်းဝိုင်းမော်မြို့နယ်ကဝူယန်ပြည်သူ့စစ်စခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာရှိခဲ့သလိုနန်းစော်ရံရွာဘက်မှာလည်းနှစ်ဖက်တပ်တွေကြားတင်းမာမှုတွေရှိနေပါတယ်ဝိုင်းမော်မြို့နယ်အတွင်းမှာစစ်ရေးတင်းမာမှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲဖားကဲမြို့နယ်စိတ်မှုကျေးရွာမှာအဖွဲ့အစည်းအမိမတိရတဲ့တနတ်သမားတွေကပြစ်ခတ်ခဲ့တာကြောင့်ဒူရဲမှုတအူသေဆုံးခဲ့တယ်လို့ဖားကန်ဒေသခံတူကပြောပါတယ
်မင်းကရှိမှာရေမှုကြောက်တာကတော့ကြားလိုက်တယ်သူပြစ်ပါမှမတည်ဘူ
းအခြားဒေသခံတူကတော့ပြစ်ခတ်ခံရသူဟာဒူရဲမှုကိုကိုလိုင်းဖြစ်ကြောင်းပြောပါတယ်ကချင်ပြည်နယ်ဖားကန်မြို့နယ်နဲ့စကိုင်းတိုင်းအဆက်ဒေသကဆယ်စင်းကျေးရွာဘက်မှာလဲစီရေးတင်းမာမှုတွေဆက်ရှိနေပြီးဒေသခံရွာသားတချို့ဟာအင်းတော်ကြီးဒေသဘက်ဟောင်ပါနဲ့တာမခံဘက်တွေကိုတိမ်းရှောင်တာတွေရှိနေပါတယ်ဆယ်စင်းကျေးရွာဘက်မှာတော့ဇူလိုင်လ16ရက်နေ့ကနေ19ရက်နေ့ထိတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းက3ရက်ဆက်တိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ